မြန်မာနိုင်ငံမှာဗဟိုဘအထုံးနှုံးတွေကိုဩဂုတ်လထဲမှာပြင်ဆင်တက်မှတ်ပေးလိုက်ပြီးတဲ့နောက်ပုဂ္ဂလိကဘဏ်တွေကလည်းချင်းဝင်တဲ့အံ့ငွေအတိုးတွေကိုတိုးပြီးတော့တက်မှတ်လိုက်တယ်လို့တနင်္လာနေ့မှာအသီးသီးကြေညာချက်တွေထုတ်ခဲ့ကြပါတယ်။ချင်းဝင်အတိုးနှုံးကြောင့်အင်ယာချင်းဝင်တဲ့လုပ်ငန်းသုံးချင်းဝင်ယူထားသူတွေအဖို့အရင်ကထက်အတိုးပိုပေးရတဲ့အခြေအနေဖြစ်လာပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုနှမ်းလောင်ပြောပြပေးထားပါတယ်ရှင်။
ဘဟုပန်ရဲ့ဗန်အံငွေချင်းငွေအတုံးလုံးတိုးမြင့်ပြင်ဆင်တမချက်အတိုင်းပုဂ္ဂလိကဗန်တွေကအခုစက်တင်ဘာလ၃ရက်ကစပြီးတော့ကျင့်သုံးနေပြီလို့ပြည်တွင်းပုဂ္ဂလိကဗန်တွေကစက်တင်ဘာလ၂ရက်မှာအသီးသီးထုတ်ပြန်ထားပါတယ်ဘဟုပန်နဲ့ပုဂ္ဂလိကဗန်တွေကြားအတုံးလုံးက9ရာခိုင်နှုန်းကနေ9ရာခိုင်နှုန်းထိတိုးလာပြီးပုဂ္ဂလိကဗန်တွေရဲ့ချင်းငွေအံငွေအတုံးကိုတော့9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိတက်မလိုက်တာဖြစ်ပါတယ်ဒါကြောင့်အိမ်ကိုအိမ်ချင်းငွေနဲ့ဝယ်ထားပြီးတဲ့သူတွေအတွက်ဗန်တွေကရခိုင်အတုံးနှုံး800ခိုင်နှုံး1000ခိုင်နှုံးပမာဏကနေနောက်ထပ်900ခိုင်နှုံးစီထပ်တိုးလိုက်တာဖြစ်ပါတယ်။ပြည်တွင်းပုဂ္ဂလိကဗန်တခုရဲ့အိမ်ယာချင်းငွေစင်တာဝန်ဆောင်မှုဌာနဘက်ကအခုလိုပြောပါတယ်
ဟုတ်ကဲ့မောင်ဒီကြေးရကိုလာကနေစပြီးတော့ကြောင်းနေသွားတဲ့အထုံးတော့ရဆိုလို့ရှိရင်တော့ဒီမှာဆောင်းပြီးမှ50ရာခိုင်နှုန်းအောက်ပြီးချိထားတဲ့ customer တွေဆိုရင်တော့20% ပေါ့နော်ဟုတ်ဟုတ်50ရာခိုင်နှုန်းရဲ့အထက်ပြီးချိထားတဲ့ customer တွေဆိုရင်တော့10%ပါရှင
်ကြည်ရင်းမှာဘန်ချင်းငွေနဲ့အိမ်ယာအရစ်ကျဝယ်တဲ့သူကရာခိုင်နှုန်းတစ်ဝက်ကျော်ရှိတယ်လို့အိမ်ချမ်းမြေလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်အခုမှဘန်ကနေချင်းငွေအသေးလျှောက်ပြီးတော့အိမ်ဝယ်မဲဆိုရင်တော့ဘန်တိုးနှုံးက100ရာခိုင်နှုန်းလောက်ကနေ73ရာခိုင်နှုန်းကိုတိုးလာမှာဖြစ်ပါတယ်။ဘန်ခွဲတခုရဲ့အိမ်ယာချင်းငွေဝန်ဆောင်မှုဘက်ကအခုလိုပြောပါတယ
်။ဒီကတော့ချမ်းပါဆန်။အခုကအစ်ချပြီးတော့ယူမယ်ဆိုရင်တော့သူက73ပေါ့နော်။အဲ့ဒါဆိုတော့ဒါမှမဟုတ် 30 ပုံစံမျိုး။ခုလည်းကြားလိုက်တာဘိုးဘန်ဆက်မလိုက်တာဒီတရေကုလားဆက်ပြီးတော့ညီမတို့ဒီအတုံးနှုံးလေးကတော့12ဖြစ်သွားတာပေါ့နော်။ဒီရက်ကချမ်းပါဆန်။ UD ချင်းငွေပါလေဆိုရင်ချမ်းပါဆန်။အဲမှာဆန်ကနေပြီးတော့သူက2%ဆက်ပေါင်းလို့ကျ12ဖြစ်သွားတာပေါ့။ဟောကကြတော့ဟိုအရင်ကကြတော့ဟိုအရင်ယူပြီးသားကြီးဆိုရင်တော့တွဲသေးကိုခုလက်ရှိအစ်စ်ချက်ယူမယ်ဆိုရင်သူကဆက်ပေါင်းဘူး
။အခုနောက်ပိုင်းမှာအိမ်ယာချင်းငွေအပအဝင်လျှက်စစ်က EV ဝယ်ယူဖို့ဘန်ငွေချေးတာမှာအတော်လေးကြံ့ကြာမှုတွေရှိလာလို့ဘန်ချင်းငွေနဲ့မဝယ်တော့ကြောင်းကားရောင်းချတဲ့လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။ဘဟုပန်ရဲ့သတ်မှတ်ချက်ကိုကျုံလွန်ပြီးချင်းငွေထုတ်ချေထားတဲ့ဘန်တချို့ကိုစစ်ကောင်စီကဇူလိုင်လအစောပိုင်းမှာအရေးယူခဲ့ပြီးတဲ့နောက်ဘန်တွေဖက်ကချင်းငွေနဲ့ပတ်သက်ရင်အရင်ကတည်းကပိုးပြီးတော့စီစဉ်မှုတွေများလာတာဖြစ်ပါတယ
်။ကျွန်တော်တော့ကိုယ်ရည်တော့ကျွန်တော်အဲ့ဒီဟာတော့မမြင်ရဘူး။တိုးတွေပဲကြားတာ။ဟိုကျွန်တော်ဖက်ချက်မှလည်းဘာမှတော့မပြောဘူး။တော်လုံးကလည်းစစ်တာလေးကတော့မသိရဘူးဒါပေမဲ့ဗန်ကတော့အရေးကြီးတာအားနဲ့ပတ်သက်လို့တော်လုံးသိမချပြီးတော့ဟိုလာကြည့်ကြတာပေါ့နော်ဒီကအရင်တော့ဆိုရင်တလအချင်းတွေကြတယ်အရေးကြီးတာဗန်ကြီးကမှစီစီကြီးကမှချပြီးအခုကနလတော်လာတော့ဒါကြတဲ့ကြမဲ့နေတာဖြစ်နေလို့ဘယ်သူမှလည်းအရေးကြီးတဲ့ပြီးတော့မပြောင်းရတော့အဲ့တော့ရောင်းဝယ်နေနေပြီးတော့ပါတယ်
ပန်တုံးနှုံးတွေပြင်ဆင်တက်မရတာဟာငွေကြေးဖောင်းပေါမှုတွေကိုရှော့ချဖို့အတွက်ဖြစ်တယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့သတင်းမီဒီယာတွေကတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။အခုလိုပန်တုံးနှုံးတွေတက်လာတဲ့အတွက်သူဦးချင်းလုပ်ငန်းအလိုက်ချေယူထားသူတွေအတွက်အခက်အခဲဖြစ်လာနိုင်တယ်လို့လည်းတချို့သုံးသပ်နေကြရရှိပါတယ်။